မြန်မာနဲ့ရုရှားနိုင်ငံကြားနျူကလ িয়ার အရေးပူပေါင်းဆောင်ရွက်မှုတွေပေါ်မှာအော်ပေမဲ့စိုးရိမ်မကင်းဖြစ်မိတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနက VOE ကိုပြောဆိုပါတယ်။မကြာသေးခင်ကမြန်မာနိုင်ငံမှာရုရှားအကူအညီနဲ့ပထမဦးဆုံးနျူကလ িয়ার နည်းပညာသတင်းအချက်အလက်စင်တာဖွင့်လှစ်ပွဲကျင်းပခဲ့တာနဲ့ဆက်စပ်ပြီး VOE ရဲ့အမေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောခွင့်ရ Net Pressure စာနဲ့တုံ့ပြန်ပြောဆိုခဲ့တာပါ။မြန်မာပြည်သူတွေပေါ်ကြမ်းဖက်မှုရက်စက်ရုံမှမှုနဲ့လူခွေချိုးဖောက်မှုတွေကျူးလွန်နိုင်အောင်မြန်မာစစ်တပ်ကိုရုရှားကလက်နက်တွေထောက်ပံ့နေတယ်ဆိုတော့ယုံကြည်ရတော့တဲ့သတင်းတွေကြောင့်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကစိုးရိမ်မိတဲ့အကြောင်းပြောဆိုပါတယ်။မြန်မာနဲ့ရုရှားကြားစီးပွားရေးနဲ့စစ်ရေးဆက်ဆံရေးတိုးလာနေပြီးမြန်မာစစ်ကောင်စီကိုရုရှားကကြောထောက်နှောက်ခံပေးထားတာဟာဒေသတွင်းတည်ငြိမ်မှုကိုပြတ်ပြားစေတယ်လို့လည်းပြောရေးဆိုခွင့်ရှိသူကဆိုပါတယ်။ Indo-Pacific ဒေသမှာငြိမ်းချမ်းတဲ့တာယာဝါပြောရေးကိုဆောင်ရွက်နေကြတဲ့မိတ်ဖက်နိုင်ငံတွေရဲ့အားထုတ်မှုတွေကိုရုရှားရဲ့လုံရက်တွေကချိတ်ချောက်အားရောက်ရှိပြီးအကြတဲ့ကိုတားရှိစေတယ်လို့လည်းပြောပါတယ်မြန်မာစစ်တပ်အနေနဲ့စီရေးရပါအသုံးပြုလို့ရနိုင်တဲ့ပစ္စည်းမျိုးတွေနဲ့လက်နက်တွေလွှဲပြောင်းနေတာကိုဖျက်တောက်နိုင်အောင်နိုင်ငံတကာမိတ်ဖက်နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကပူးတွဲဆောင်ရွက်မယ်လို့လည်းနိုင်ငံရေးဝန်ကြီးဌာနကပြောပါတယ်